1990ရွေးကောက်ပွဲအတွင်းစကိုင်းတိုင်းတမူးမြို့နယ် UNLD ပါတီရဲ့အနိုင်ရဆွတ်တော်ကုသလဖြစ်သူဦးထောင်ခိုထန်းတယောက်ဒီဇင်ဘာ29ကြာသပတေးမနေ့ညကရန်ကုန်မြို့မှာကွင်းလွန်သွားပါတယ်။သူရဲ့နိုင်ငံရေးခရီးဖြတ်သန်းမှုတချို့ကိုစူးစီးတင်ပြခြင်းပါတယ်။ချင်းတိုင်းသားနိုင်ငံသမားတဦးဖြစ်တဲ့ဦးထောင်ခိုထန်းဟာ1990ရွေးကောက်ပွဲတုန်းက UNLD ပါတီရဲ့ကုသလအဖြစ်စကိုင်းတိုင်းတမူးမြို့နယ်ကနေဝင်ရောက်ရှင်းပြန်အနိုင်ရခဲ့သူဖြစ်ပါတယ်။90ရွေးကောက်ပွဲမှာ UNLD ပါတီအနေနဲ့ဝင်ရောက်ရှင်းပြန်သူ၄ဦးရှိတဲ့အထဲမှာတူတူတည်းကအနိုင်ရခဲ့တာဖြစ်ပါတယ်။ဦးထောင်ကိုရန်ဟာရန်ကုန်မြို့အာရှတော်ဝင်ဆေးရုံမှာလာမောင်းများစွာဆေးကုသခံယူနေရကနောက်ဆုံးနှလုံးကြောက်ကရောဂါနဲ့ဒီဇင်ဘာလ29ရက်နေ့ညမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူကွယ်လွန်ချိန်မှာအသက်68နှစ်ရှိပြီဖြစ်ပါတယ်။1993ခုနှစ်မှာဆေးဆိုးရွားကကျင်းပတဲ့အမျိုးသားညီလာခံကိုတက်ရောက်ခဲ့ပြီးဒီလာခံအတွင်းပေါ်စီပုံဥပဒေကြမ်းရေးဆွဲရမှာထောက်ပြဝေဖန်မှုတွေကြောင့်ဖမ်းဆီးထောင်ချခြင်းခံရသူဖြစ်ပါတယ်စစ်တောင်းလိုင်းရေးရဲ့စစ်ကြောရေးအတွေ့အကြုံနဲ့ပတ်သက်လို့ဦးထောင်ကိုတန်းကသူမကွယ်လွန်ခင်2016ခုနှစ်တုန်းကချင်းဝေါ်မီဒီယာကိုအခုလိုပြောခဲ့ပါတယ
်ကျွန်တော်ကိုရေးကိုဘောင်းမှာရှိတဲ့ရေးအပြည့်ထဲကရေးအိုးကြီးနဲ့ကျွန်တော်ဘောင်းပေါ်မှာရိုက်ခွဲပြီးတော့ကျွန်တော်လဲသွားတယ်အဲ့ဒီမတိုင်ခင်မှာဘယ်လိုလုပ်တယ်လဲဆိုတော့ကျွန်တော်ကိုလက်ပြန်ကျိုးသိပြီးတော့ဒူးထောက်ခိုင်းတယ်အဲဒူးထောက်ဒူးထောက်ဆိုရဒူးထောက်တဲ့ခါကျတော့ဒူးစီအောင်မှာတမန်တင်းနဲ့ဒူးစီကြားထဲမှာမကြီးစီနှလုံးကိုခုထားတယ်ခုထားတဲ့ခါကျတော့နာလိုက်တာမပြောနဲ့တော့နာပြီးတော့ကျွန်တော်မဟာနိုင်တော့အဲခါကျတော့ကျွန်တော်လဲသွားတယ
်ဒူးထောက်ကူတန်းဟာစစ်အစိုးရလက်ထက်ပြည်ပမှာဖွဲ့စည်းထားတဲ့ NCGUB အစိုးရအဖွဲ့အတွက်လည်းပြည်တွင်းကနေအလွတ်လုပ်ပေးခဲ့သူဖြစ်တယ်လို့ NCGUB ဝန်ကြီးဟောင်းဖြစ်တဲ့ဒေါက်တာတင့်ဆွေကပြောပါတယ်
ကျွန်တော်အမျိုးသားညီမတို့ကရေဒီလွန်ဆက်သွေးကြီးလောက်တဲ့ခါမှာဆက်သွေးရတဲ့ပုံကူတွေထဲမှာသူကတူပါဝင်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ NL နဲ့ရောပြပနိုင်ငံရေးလှုပ်ရှားမှုနဲ့ပါဆက်ဆံကြရတဲ့ပုံကူပေါင်းတယောက်ဖြစ်ပါတယ်အဲကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်တို့ဦးတင်ဦးတို့ထိတ်သိမ်းခံရတဲ့ကာလတကယ်ကိုနိုင်ငံရေးအတက်တဲ့အခက်အခဲဆုံးကာလမှာ NLD ဘက်ကနေပြီးတော့အားကိုးရတဲ့တိုင်းရင်းသားနိုင်ငံရေးပါတီရှိပါတယ်ဦးထောင်ကိုထမ်းတို့ UNLD ရောဟာ NLD တို့ပါအံတမအပြစ်စီခဲ့ပါတယ
်လောလောဆယ်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေပြီးမြန်မာတို့ကတည်းကဖွင့်ရနေတဲ့ဒေါက်တာရိုလင်းကတချိန်ကပြည်တွင်းမှာဦးထောင်ကိုထမ်းနဲ့ဆုံခဲ့ပူသူပါဦးထောင်ကိုထမ်းကွယ်လွန်မှုဟာဆုံးရှုံးမှုဖြစ်တယ်လို့ဆိုပါတယ
်အခြေခံဥပဒေမူကြမ်းကြောင်းနှစ်ပင်မှာစစ်သက်ဆိုရမေးချပြတာကစစ်ကြီးအမြင်ရှိတဲ့လူမှနိုင်ငံတော်တမအလုပ်ရမယ်ဆိုတဲ့ဟာကမြန်မာနိုင်ငံရဲ့50မှာတဝက်လောက်ရှိတဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုပိတ်ပင်လိုက်တာနဲ့တူတယ်။ဒါမတရားတဲ့ကြက်ထမ်းချက်ဖြစ်တယ်။စစ်ကြီးအမြင်ရှိတယ်ဆိုတဲ့ဟာကဒါစစ်သားပဲဖြစ်နိုင်ရမယ်သဘောဖြစ်တယ်။အမျိုးသမီးတွေကသမရမလုပ်ရဆိုတဲ့ပုံစံမျိုးဆက်ရောက်တယ်ဆိုပြီးတော့သူတို့အဲဒီမှာဒေါက်တာဖုထာနဲ့ဦးထောင်ဖုထာကအဲ့ဒါကိုကန့်ကွက်တဲ့စာရန်တင်ပါတယ်။ရဲရဲကုန်းကွန်းတင်ကြခဲ့တဲ့ဟာကျွန်တော်မှတ်မိပါတယ
်။ဦးထောင်ဖုထာကိုမိဘတွေဖြစ်တဲ့ဥယံခိုလွန်းနဲ့တော်ပီလေးခိုချင်းတို့ကနေ1952ခုနှစ်စကိုင်းတိုင်းလူရှိမျိုးနယ်မှာမွေးဖွားခဲ့ပြီးနောက်ပိုင်းမှာမိသားစုနဲ့အတူတမူးမျိုးကိုပြောင်းရွှေ့သွားတာပါသားသမီးကိုဦးနဲ့ဒုတိယမြောက်သားဖြစ်ပါတယ်1958ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေတင်ချာအဓိကဘာသာရပ်နဲ့ဘွေးရခဲ့ပြီးဥဒန်ရေးခင်းမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်ခင်ဗျာ